အခုတခါတော့ဒီဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဂျပန်နိုင်ငံခီးစဉ်အကြောင်းကိုတင်ပြပေးပါမယ်မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဂျပန်နိုင်ငံခီးစဉ်ဖြစ်ဒီကနေ့ပဲစတင်လိုက်ပါတယ်ဂျပန်ထိပ်တန်းစစ်ဘက်ဆိုင်ရာအရာရှိတွေနဲ့နိုင်ငံစစ်တပ်ကြားပူးပေါင်းဆောင်ရွက်ရေးဆွေးနွေးမဲ့ခီးစဉ်နဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကအပြည့်စုံပြောပြမှာဖြစ်ပါတယ်ရှင်
ဒီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယိုဟိအီဆာဇာဂါဝါရဲ့ဖိတ်ကြားချက်အရတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မီးမင်းအောင်လှိုင်ခေါင်းဆောင်တဲ့တက်မတော်ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာဩဂုတ်လ၁ရက်နေ့မှာဂျပန်နိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။ဒီခီးစဉ်အတွင်းဂျပန်နိုင်ငံအစိုးရတာဝန်ရှိသူတွေဂျပန်ကိုယ်ပိုင်ကာကွယ်ရေးတပ်ဖွဲ့များရဲ့ပူးတွဲစစ်ဦးစီးချုပ်နဲ့ရောအခြားဂျပန်စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီးနိုင်ငံတက်မတော်တွေကြားပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေဆွေးနွေးသွားဖို့ရှိတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ဗိုလ်ချုပ်မင်းမြောင်လိုင်းရဲ့ခီးစဉ်အတွင်းမြောက်ကိုရီးယားအရေးလိုဒေသတွင်းမှာအပူတရင်ဖြစ်နေတဲ့ကိစ္စရပ်တွေလည်းဆွေးနွေးဖို့ရှိတယ်လို့ဂျပန်မြန်မာအရေးကျွမ်းကျင်သူဦးရွှေဘခေါ်မစ္စတာဟီဆာဟုဒါနာဘက်ကပြောပါတယ
်။မြောက်ကိုရီးယားရဲ့ချင်းကြောင့်မှုဆိုတာခု၎င်းဘာရောအတွေ့ပြဿနာဖြစ်တယ်ဆိုတာမျိုးမြန်မာနိုင်ငံအနေနဲ့လည်းဒါကိုလားတဲ့ထားဖို့ကြည့်လဲဆိုတာမျိုးဂျပန်ကပြောဖို့ရှိမယ်ထင်ပါလေခင်ဗျာ
နျူကလ িয়ার ဆန္ဒပြစ်လွတ်မှုတွေလုပ်ပြီးဂျပန်နိုင်ငံရဲ့လူညုံရေးကိစ္စကိုချင်းချောင်းနေတဲ့မြောက်ကိုရီးယားအရေးကိုဗိုလ်ချုပ်မူမင်းအောင်လှိုင်ရဲ့ခီးစဉ်မှာဆွေးနွေးဖို့ရှိတယ်လို့သုံးသပ်သူနောက်တူကတော့တိုကျိုအခြေစိုက်မြန်မာရေးလှုပ်ရှားသူဦးကျော်ကျော်စုဖြစ်ပါတယ
်လက်တလောကာလမှာမြောက်ကိုရီးယားရဲ့ဒုံးချီဆန္ဒပြစ်မှုတွေရဲ့ဟာဂျပန်နဲ့မကဘူးအမေရိကကိုပါ36တာမျိုးဖြစ်တာဂျပန်ကိုရိုင်းကလည်းဒီအရှာဒီကိစ္စကိုအထူးပဲအလေးထားနေတယ်ဆိုတဲ့ခါကျတော့အခုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လာတဲ့ကိစ္စမှာဒါကိုဆွေးနွေးကောင်းဆွေးနွေးမယ်လို့ကျွန်တော်ယူဆတယ်ဒါပေမဲ့အဲ့ဒါကိုကျွန်တော်အမြင်ပြောလို့ရှိရင်လူသိရှင်ကထုတ်ပြန်ကြီးညာမယ်လို့ကျွန်တော်မထင်ဘူးခင်ဗ
ျပြီးခဲ့တဲ့နှစ်တည်းဂျပန်ကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးနာကာတာနီမြန်မာနိုင်ငံကိုလာရောက်ပြီးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ရမှာကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးခဲ့ကြောင်းလဲဂျပန်မီဒီယာတွေကသတင်းတွေဖော်ပြခဲ့ပူပါတယ်။ဒါပေမဲ့လည်းအခုအခါဂျပန်နိုင်ငံရဲ့ပြည်တွင်းနိုင်ငံရေးအခြေအနေတွေကြောင့်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေမှာအခက်အခဲတွေရှိနိုင်တယ်လို့ဦးရွှေဘကသုံးသပ်ပါတယ်
။ဂျပန်ပြည်တွင်းမှာဒီလိုလိုတူအားဂျပန်ကာကွယ်ရေးဂျပန် SDF ကိုတိတ်မယုံဘူးဗျ။အဲ့တော့ SDF ကနိုင်ငံသားမှာတကူကူတော့မယ်ဆိုရင်ကျွန်တော်တို့ပြည်သူလူထုကသာစန့်ကျင်ကြမှာပဲလို့ကျွန်တော်ထင်ပါလေ။ဘာဖြစ်နေတကူကူတော့ပေါ်ဆိုလာကျွန်တော်မဖြစ်နိုင်ဘူးထင်တယ်ဗျ
။ဒါပေမဲ့လည်းဂျပန်ရဲ့နိုင်ငံရေးမူဝါဒအရမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာရောလူသားချင်းစာနာမှုကဏ္ဍတွေမှာတော့အကူအညီပေးနိုင်ကြောင်းဦးကျော်ကျော်စိုးကမြင်ပါတယ်
။ဖိတ်ကြားတဲ့ဒီ Nippon Foundation ပေါ့လေ။အဲသူကလည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ထောက်ရှားမှုတွေထဲမှာတော်တော်လေးကိုလှုပ်လှုပ်ရှားရှားပါဝင်ပတ်သက်ကူညီပေးနေတယ်ဆိုတဲ့အကြောင်းဒီလိုမျိုးဂျပန်အစိုးရကအတိအမှတ်ပြုထားတဲ့ထောက်ခံထားတဲ့အဖွဲ့အစည်းကြီးတစ်ခုကနေပြီးတော့ဖိတ်ကြားချက်ရဂျပန်ကိုလာပြီးတော့ဗိုလ်ချုပ်ကြီးကိုလည်းလာပြီးတော့ဒီမှာဆွေးနွေးမှုတွေပြုမယ်နောက်မလှည့်လည်ကြီးရှိမှုတွေလုပ်မယ်ဆိုတဲ့ဟာက2014ကလာတဲ့ထားဆိုလို့ရှိရင်တော့ပို့ပြီးတော့အချင်းမြင့်မယ်လို့ကျွန်တော်ကယူဆပါတယ်ဆိုတော့ဂျပန်ကတော့သူတင်နိုင်ငံရေးမဟုတ်တဲ့စီရင်မဟုတ်တဲ့အံပုံမှုတွေကိုသူကလုပ်တာပို့ပြီးတော့များပါတယ်ခင်ဗျာ
ဘိုးယုံမင်းမြောင်းလိုင်းရဲ့ခီးစဉ်မှာဇနီးတော်ကျူကျူလှနဲ့အတူကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒုဗိုလ်ချုပ်ကြီးစိုးထွတ်ဒုဗိုလ်ချုပ်ကြီးဆန်းဦးဒုဗိုလ်ချုပ်ကြီးညိုစောနဲ့အခြားတက်မတော်အရာရှိတွေလိုက်ပါသွားကြပါတယ်ဒီခီးစဉ်ဟာဘိုးယုံမင်းမြောင်းလိုင်းရဲ့ဂျပန်နိုင်ငံဒုတိယခီးစဉ်ဖြစ်ပြီးဂျပန်စီဦးစီးချုပ်ဘိုးချုပ်ကြီးရှီဂဲရုအီဝါဆာကီရဲ့ဖိတ်ကြားချက်အရ2014ခုနှစ်မှာပထမဆုံးအကြိမ်သွားရောက်ခဲ့ပူပါတယ်ခင်ဗျာ
ကိုညံဝဲအောင်တင်ပြခဲ့တာဖြစ်ပါရဲ့ရှင်